တော်ရရှင်များရှင်ကျမသင်္ကီထိုက်ပါပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကိုဆက်သွယ်မေးမြန်းมาဖြစ်ပါတယ်ရှင်ဟုတ်ကဲ့အဲ့တော့ဒီတင်းင်းခဏီနေတုန်းကမြန်မာနိုင်ငံမှာဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းခံရတာကြောင့်အနည်းဆုံး18ယောက်သေပါတယ်နောက်ဒါစင်နဲ့ချီပြီးတော့လည်းဒဏ်ရာရထားပါတယ်ဆိုတော့ဒီပြည်တော်စုလွတ်တော်ကိုစားပြုကော်မတီCRPH အနေနဲ့ဒီနိုင်ငံတကာရေးရာဌာနအနေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ဗားဒီများဆက်သွယ်ဆောင်ရွက်နေပါလဲရှင်
။ကုလသမဂ္ဂလုံခြုံရေးကောင်စီကပုဂ္ဂိုလ်တွေနဲ့ကိုတူးချင်းစီတွေ့ပြီးတော့ကိုကျွန်တော်တို့ဒီဟာကိုဒီလူမျိုးမြန်မာပြည်မှာဖြစ်ပျက်နေတဲ့နော်လူသားမဆန်တဲ့တက်နဲ့နဲ့အနိုင်ကျင့်တဲ့နော်ကိစ္စတွေကိုနော်လူတွေကိုပါလက်ပလာနဲ့လူတွေကိုနော်လက်နဲ့နဲ့အနိုင်ကျင့်တဲ့ကိစ္စတွေကိုကျွန်တော်တို့တားဆီးသွားဖို့အတွက်ကိုကျွန်တော်တို့ဒါကုလသမဂ္ဂအာလုံခြုံရေးကောင်စီကနံပါတ်ပေါ့နော်ပြောလို့ချင်းအဖွဲ့ဝင်နိုင်ငံတွေရဲ့တူးချင်းကိုယ်စားလှယ်တွေကိုတွေ့ပြီးတော့ဆွေးနွေးပွဲကိုရှိပါတယ်ဗ
ျဟုတ်ကဲ့ရှင်ဘယ်လိုစီစဉ်ထားပါသလဲရှင်တွေ့ဖို့စနေပါပြီလား
ဟောတွေ့ဖို့စနေပါပြီဟုတ်တယ်ကျွန်တော်တို့သူတို့နဲ့ကတော့ပုဂ္ဂလိကတွေ့ဖို့အတွက်ကိုပဲကျွန်တော်တို့ကဖွင့်ရေးပေးနေတယ်လေဘာဖြစ်လို့လဲဆိုတော့ဥကြုံမိုးထင်းရဲ့ကဏ္ဍကဒီနေရာမှာအများကြီးဟိုနေရာရနေတယ်လေဆိုတော့ကျွန်တော်တို့အဲ့ဒါကိုဒီဥချင်းစီကိုကျွန်တော်တို့ပုဂ္ဂိုလ်ရေးခင်မင်မှုရပါပြေဆုံးပြီးတော့ဆွေးနွေးသွားဖို့ရှိရဗ
ျဟုတ်ကဲ့အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နဲ့မှာတရုတ်နဲ့ရုရှားလည်းပါပါတယ်ဆိုတော့သူတို့နဲ့ရောတွေ့မှာပါလားရှင
်ဟုတ်ပါတယ်အကုန်လုံးနဲ့တွေ့ပါပါတွေ့ပြီဆိုလို့ရှိရင်တော့15နိုင်ငံသုံးလုံးနဲ့တွေ့မှာပ
ါဟုတ်ကဲ့ရှင်ဆိုတော့ဘယ်တော့လောက်တွေ့ပြင်မလဲရှင
်အဲအဲ့ဒါကကျွန်တော်တို့အများဆုံးတွေ့ဖို့စီစဉ်နေပါတယ်ဖြစ်နိုင်လို့ရှိရင်ဒီနေ့ညနေသုံးဖို့မနေ့ပြန်လောက်တော့တွေ့ဖို့ရှိနေပဲဗျရှိနေပြီဗျ
ဟုတ်ကဲ့ရှင်ဆိုတော့အဲ့ဒီမှာဒီဘလို့အချက်လက်တွေနဲ့တိုက်တွန်းသွားဖို့ရှိပါသလဲ
။အော်ကျွန်တော်တို့ကတော့ဒီလိုမျိုးဥပဒေမဲ့လွတ်လွတ်လပ်လပ်လုပ်ရတဲ့ကိုအကောင်းဆုံးနဲ့အထူးရောက်ဆုံးကာကွယ်ပေးသွားဖို့အတွက်စူးစမ်းတော့ပါ။ကျွန်တော်တို့ပြည်သူတွေတည်နေတာကိုကျွန်တော်တို့ဘလို့မှလက်မခံနိုင်ပါဘူး။နော်အဲ့တော့အထူးရောက်ဆုံးစူးစမ်းတော့မယ်ဆိုတော့ကျွန်တော်တို့ကကုလသမဂ္ဂဘာလုံရေးကောင်စီကိုခုနကပြောသလိုတင်သွားဖို့ရှိတယ်။နော်ဒါထက်ပိုပြီးတော့ပြင်းထန်တဲ့ရေးယူမှုတွေလည်းရှိနေမယ်။ဒါပေမဲ့အဲ့ဒါတွေကိုကျွန်တော်အခုချိန်မှာထုတ်ပြောလို့မရသေးဘူးကျွန်တော်တို့ရဲ့အဲစီစဉ်ထားတဲ့အစီအစဉ်တွေကိုပေါ့နော်အဲ့တော့အဲ့ဒါလေးကိုတော့ကျွန်တော်အခုချိန်မှာမပြောပြရသေးနဲ့ဟု
တ်ဟုတ်ကဲ့အဲ့တော့ဒီမြန်မာတမ္ပတ်ကြီးဦးကျော်မိုးထွန်းရဲ့အခန်းကဏ္ဍကကိုရောဒီ CRPH အနေနဲ့ဘလောက်ဟိုအသုံးတည်ပါသလဲရှင
်အာသူကကျွန်တော်တို့ရဲ့သူရဲကောင်းပဲဗျမြန်မာတိုင်းငံလုံးရဲ့သူရဲကောင်းပဲနော်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အခန်းကဏ္ဍကစိတ်ကိုအေးပါတဲ့အခန်းကဏ္ဍပေါ့ဒါတဲ့ကောင်စီကိုအရှိုက်ကိုထိုးလိုက်တာပဲဗျသူတို့ဘာမှလုပ်လို့မရတော့တဲ့အနေအထားမှာဖြစ်သွားပြီအခုနိုင်ငံစံတမန်ရေးရမှာဘာဖြစ်လို့လဲဆိုတော့သူ့ကိုကျွန်တော်တို့ကအစားထိုးဖို့ဆိုပြီးတော့ကျွန်တော်တို့သူ့ကိုစစ်ကောင်စီကအစားထိုးဖို့ဆိုပြီးတော့အခုเนาะချားလူတယောက်ကိုခန့်အပ်မယ်ခန့်အပ်တယ်ဆိုလို့ရှိရင်လည်းဒါကဘလို့မှမဖြစ်နိုင်ဘူးဗျဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုခန့်အပ်ဖို့ကလွယ်လွယ်လေးနဲ့မရဘူးအဲ့ဒီလိုခန့်အပ်ဖို့ဒီအစိုးရတရားရှိနေရမယ်အဲ့အစိုးရကနေပြီးတော့နော်အဲ့အစိုးရကိုနိုင်ငံတကာကတိမှတ်ပြုထားတဲ့အစိုးရတရားရှိရမယ်ကုလသမဂ္ဂကတိမှတ်ပြုတဲ့အစိုးရဖြစ်နေရအဲ့ဒီအစိုးရအဲ့ဒီလိုတိမှတ်ပြုပြီးတဲ့အခါကျမှသာလျှင်နော်ဒီကုလသမဂ္ဂမှာရှိနေတဲ့ Presidential Committee လို့ခေါ်တယ်ဗျအဲ့ဒီ Presidential Committee မှာသူတို့ကအဲ့ဒါကိုတင်ပြရတင်ပြလို့ကုလသမဂ္ဂကလက်ခံတယ်ဆိုမှအဲ့ဒီပုဂ္ဂိုလ်ကဥကြုံမိုးထွန်းနေရာကိုသူက challenge လုပ်လို့ရသတိထိုးလို့ရအသာထိုးလို့ရအသာထိုးဖို့တော့မှဒါလွယ်လွယ်လေးနဲ့မရသေးဘူးဆိုတော့အခုကတစ်ဆိုးရတစ်ကောင်စီရပါဗျာတစ်ကောင်စီကတရားဝင်အစိုးရပါလို့ဘယ်နိုင်ငံကမှအသိမှတ်မပြုထားဘူးလက်ရှိချိန်မှာနော်အဲ့တော့လက်ရှိချိန်မှာဘယ်နိုင်ငံမှအသိမှတ်မပြုထားတဲ့အစိုးရတရားအနေနဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုခန့်အပ်ဖို့ဆိုတာဘလို့မှမဖြစ်ပါဘူးကုလသမဂ္ဂကလည်းလက်ခံမှာမဟုတ်ဘူးနော်အဲ့ဒီလိုပဲနော်အမေရိကန်နိုင်ငံကလည်းလက်ခံမှာမဟုတ်ဘူးနော်အမေရိကန်နိုင်ငံကိုလာရောက်ဖို့ဆိုတော့လည်းမဖြစ်နိုင်ဘူးဘာလို့လဲဆိုတော့သူတို့ဒီဗီဇာဘလို့မှရမှာမဟုတ်ဘူးဗီဇာမရလို့ Skype ကနေပဲဖြစ်ဖြစ် online ကနေပဲဖြစ်ဖြစ်လုပ်မယ်ဆိုလို့ရှိရင်လည်းဒါကဘလို့မှမဖြစ်နိုင်ဘူးလို့ပဲကျွန်တော်ပြောပြရတယ
်ဟုတ်ကဲ့အဲ့တော့အခုဒီလုံခြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဖို့ကိစ္စမှာရောတမ္မတ်ကြီးဦးကျော်မိုးထွန်းဘက်ကဆောင်ရွက်နေပါသလားရှင် CRPH ဘက်ကဘယ်လိုများပူးပေါင်းဆောင်ရွက်နေပါသလဲ
ဟုတ်တယ်သူကအဓိကလှုပ်ဆောင်တော့ပါပါကျွန်တော်တို့ကလဲသူကိုအမ်ကြံကြံပေးတာတွေနော်ဒီကနေပြီးတော့ဝိုင်းဝန်းပံ့ပိုးတာတွေလုပ်နေပါတယ်နော်ကျွန်တော်တို့ဥပဒေပိုင်းဆိုင်ရာတွေနဲ့လည်းဥပဒေပညာရှင်တွေနဲ့လည်းဒါစကားပြောနေပါတယ်ဆိုတော့ဒါကအများကြီးကိုလားလာကောင်းနေတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့နေရတယ်လေ